Ukraine ရောကီယက်ရဲ့စင်ချေဖုံးနေရာတွေကိုရုရှားတပ်တွေကလက်နက်ကြီးတွေနဲ့တိုက်ခတ်နေချိန်မှာပဲ Ukraine နဲ့ရုရှားကိုယ်စားလှယ်တွေဟာတနင်္လာနေ့ကဇရုတ်ထအချိန်မြောက်ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုအရင်3ချိန်တုန်းကလို့ Ukraine ရဲ့အင်းကြီးချင်း Belarus မှာကျင်းပတာမဟုတ်ဘဲ online ကနေပြုလုပ်ခဲ့တာဖြစ်ပြီးဒီကနေ့အင်္ဂါနေ့မှာလည်းဆွေးနွေးပွဲကိုဆက်ပြီးကျင်းပဖို့ရှိပါတယ်။ Ukraine ဘက်ကကိုယ်စားလှယ်ဖြစ်တဲ့ Ukraine သမ္မတအကြံပေးမိုက်ခဲလိုပိုတိုလျက်ကတော့ဆက်သွယ်ရေးခက်ခဲပေမဲ့ဆက်လုပ်နေတာဖြစ်ကြောင်းဆွေးနွေးပွဲအပြီး Twitter ကနေပြောပါတယ်။ရုရှားဘက်ကသူတို့ရဲ့အဆူပြုချက်ကိုတည်တည်ချာချာနားထောင်ခဲ့တာဖြစ်ပြီးအပြည့်သဘောဆောင်တဲ့ဆွေးနွေးမှုတွေဆက်လုပ်လာတာတွေ့ရတယ်လို့ပြောကြပြီးတနင်္လာနေ့ကတော့ဆွေးနွေးပွဲတိုးတက်လာဖို့အတွက်မျှော်လင့်ခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကကီယက်မှာအထက်6တပ်ပါလူနေအဆောက်အဦတစ်ခုဘုံးထိမှန်ပြီးလူနည်းဆုံး2ဦးသေဆုံးခဲ့ရတယ်လို့ Ukraine အရာရှိတွေကပြောပါတယ်။ရုရှားတပ်တွေရဲ့ပြစ်ခတ်မှုကြောင့် Kiev ကလင်းရင်ဆဲရုံတစ်ခုကိုပါထိမှန်ခဲ့တာကြောင့်မိအကြီးကျယ်လောင်ကျွမ်းခဲ့တယ်လို့လည်းပြောပါတယ်။ Ukraine နိုင်ငံထဲမှာတိုက်ခိုက်နေတဲ့ Russia ရဲ့ထိုးဖောက်ဝင်ရောက်မှုတွေနှောင့်နှေးနေသေးတယ်လို့အကြီးအကဲ American ကာကွယ်အရာရှိတူကပြောကြားနေချိန်မှာတနင်္လာနေ့က Russia နဲ့ Ukraine တို့ထပ်မံဆွေးနွေးခဲ့တာဖြစ်ပါတယ်။တချိန်ထဲမှာပဲ American အစိုးရက Ukraine ရဲ့သူ့နိုင်ငံပေါ်လင်းမပြန်တမ်းရအောင်တတ်မှတ်ပေးဖို့ကြားချက်ကိုလက်မခံဘဲပယ်ချခဲ့တာပါ။ဒါပေမဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာယူကရိန်းစစ်တပ်အတွက်စစ်ပညာနဲ့လက်ကျင်ရေးဆိုင်ရာအကူအညီပေးဖို့အတွက်ဒေါ်လာ1000ခွင့်ပြုမိန့်ချထားပေးခဲ့ပါတယ်။